နာရှင်ကိုအာယူနေကြတော့မိတ်ဆွေများအားလုံးဒါရောနေ့တစ်ဖြစ်ပါစေလို့နှုတ်ခွန်းဆက်မေတ္တာပို့လိုက်ပါတယ်ဒီနိုဝင်ဘာလကခရီးရန်အင်ထောင်ရတတပတ်လဖြစ်တဲ့အတွက်ကြောင့်ခရီးရန်အင်ထောင်နဲ့ဆက်ဆိုင်တဲ့အကြောင်းအရာလေးတွေကိုဖော်ပြဝေမှပေးသွားမှာဖြစ်ပါတယ်ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိခါရောရဆရာတော်ထွန်းထွန်းနေရေးသားထားတဲ့ The mind doing the new yasure sao lite ga, sing so lansan no mi da su sure a jang ya de go, gao no pop ya be doa ma pipare. Tara piadi, engu sao domo mule, sao do 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 di, a chini lo sang jai. Tara piadi, mugu sao domo mule, gin sao do di, a chini sang jai. They are nasakuna ku miao do sala a bange de ma ne. သီရိဟုသောစကားဤအတိတ်ပေမှာတင့်တယ်ခြင်းမင်္ဂလာရှိခြင်းစက်တရေရှိခြင်းဟုခေါ်ဆိုနိုင်ပြီးဂေဟာဟုသောပါဠိစကားမှာနေအိမ်ဖြစ်သည်သီရိဂေဟာဟုဒီမှာစက်တရေရှိသောအိမ်မင်္ဂလာအပေါင်းနှင့်ပြည့်စုံသောအိမ်တင့်တယ်သောအိမ်ဟုရခေါ်ဆိုနိုင်ပါသည်ရင်းကဲ့သို့သောအိမ်ဖြစ်ပေါ်လာနိုင်ဖို့ရန်မှ နေအိမ်အဆောက်အအုံကိုငွေကြေးအကုန်အကျမြောက်များစွာခံပြီးတိဆောက်ဖွဲ့စည်းခြင်းဖြင့်မရနိုင်သလိုအိမ်အသုံးအဆောင်ပရိဘောဂအဖိုးတန်ပစ္စည်းများသုံး၍ကြားကန်ထားလို့လည်းမရနိုင်ပါအိမ်ဟူသည်မှာနေထိုင်ရန်အတွက်သာဆောက်လုပ်ထားသောအဆောက်အဦးတသက်များမဟုတ်ပါ ရင်အဆောက်အဦးပေါ်တွင်ခိုဝင်နားနေသည့်မိသားစုအတိုင်းဝိုင်းကိုကိုစားပြုသည့်တာယာချမ်းမြေတော်အိမ်ဟုတ်မဟုတ်ဟုသောရလက်ကတာရင်းအိမ်မှာနေထိုင်တဲ့မိသားစုတွေရဲ့ပျော်ရွှင်ချမ်းမြေ့ခြင်းနဲ့တိုက်ရိုက်အချိုးကျလျက်ရှိပါတယ်ထိုအိမ်မှာနေထိုင်တဲ့အိမ်သူအိမ်သားတွေကမေတ္တာဓာတ်အပြည့်နဲ့ ဂျီနူးနေမယ်ဆိုရင်ဒီအင်္ဂလီဟာတာယာချမ်းမြေတဲ့အိမ်သို့မဟုတ်တီရိဂေဟာလို့ဂင်ပွန်းတက်တတ်မှတ်နိုင်မှာဖြစ်ပါတယ်စိန်လန်တော်မိသားစုဖြစ်ပေါ်လာရန်အတွက်လိုက်လျှောက်အသက်ရှင်ရမယ့်အချက်များကိုဖော်ပြပေးသွားမှာဖြစ်ပါတယ်တစ်တစ်ချက်ကတော့ပုံပြင်နှင့်အင်္ဂလီယနေ့ခေတ်တီဗီဂိမ်းကွန်ပျူတာဂိမ်းတွေမှာဆစ်ဖြစ်ခြင်းလူတတ်ခြင်း ကလေးစားချိတ်ခြင်းစားတဲ့ဆက်လန်းသွဲတွေနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်လူရဲ့နှလုံးသားမှာကျင်ဝတ်တိတ်ခါကိုထိခိုက်ပျက်စီးစေပါတယ်။တီဗီကွန်ပျူတာတို့နဲ့ဂိမ်းဆွဲနေတဲ့ကလေးတွေကိုလူမှုရေးပညာရှင်တွေကဘိုင်ယိုနစ်ခစ်ဆက်ရုပ်တပိုင်းလူတပိုင်းလို့ခေါ်ဆိုကြပါတယ်။အုံနောက်ဖွင့်ပြိုးပေမဲ့ဘဝရဲ့ဟန်ချက်မညီနိုင်ပါဘူး။
အမြင်ကျယ်ပေမဲ့မနဲ့ဆိုင်နိုင်ပါဘူး။စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနည်းနေပါတယ်။ဒီရောဂါကိုဖြေရှင်းဖို့ရန်အတွက်တစ်ခုတည်းသောနည်းလမ်းကတော့မိဘတွေကမိမိရဲ့ယဉ်သွေးတွေကိုပုံပြင်ပြောပြဖို့ပဲဖြစ်ပါတယ်။ဆရာကြီးမင်းတို့ဝန်ကပုံနာထောင်ခြင်းနဲ့ဝါဒနာဟာအမျိုးဇတ်နဲ့လည်းမဆိုင်ဘူး။ကာလတည်တာနဲ့လည်းမဆိုင်ပါဘူး။ကလေးတိုင်းဝါဒနာပါတဲ့အရာပဲဖ
Abajo Bolondama David Beckham ga tu ye ta tha de my war sa au ma tu ta rui ko poun pyin sa au phat pya de lo ye ta tha ba de poun pyin rui ga yatta khan sa chat rui ne atu aso akang dhamma adhamma khwe cha nai law aw swan saung nai yong da ma ga kha ta ne nyan pinya ko ba ya shi se ba de poun pyin ha မိဘနဲ့သားသမီးတွေကိုယဉ်နီးနှွေးထွေးစေတဲ့အရတာကိုရစေပြီးရှောက်လန်းရမယ့်ဘဝလန်းခရီးအတွက်အစမ်းလေးကျင့်ခံလုပ်သလိုဖြစ်သွားပါတယ်။ဣသရေလလူမျိုးတွေကညာဖက်တွေမှာအဖိုးဖွားတွေကမြေးတွေကိုပုံပြင်ပြောရင်းကနေသူတို့လူမျိုးတွေရဲ့ဓလေ့ထုံးစံယဉ်ကျေးမှုနဲ့ဘုရားသခင်ရဲ့ပို့ဆောင်တော်မူတဲ့ဘဝအတွေ့အကြုံတွေကိုနှုတ်တိုက်ပြောကြားခြင်းဖြင့် သူတို့ရဲ့အိမ်ကိုစိမ်းလန်းဆိုဖြစ်အောင်ပြုလုပ်ပေးနိုင်ခဲ့ပါတယ်။ယခုခေတ်လူတွေကတော့ပုံမှပြောတတ်ကြသေးရဲ့လားမသိတော့ပါဘူး။မိဘတွေကမိုးလင်းမိုးချုပ်အလုတ်ထွက်လုပ်ပြီးအိမ်ပြန်လာရင်မောပန်းပြီးတော့သားသမီးတွေကိုအချိန်မပေးနိုင်တော့ပဲ TV ကနေထုတ်လွှင့်တဲ့ကိုရီးယားဇာတ်လမ်းတွဲတွေကိုကြည့်ပြီးအိတ်ချပါတော့တယ်။အိတ်ခါနီးနိုင်ဝက်လောက်အချိန်ပေးပြီးမိမိရင်သွေးတွေကိုအိတ်ရဝင်ပုံပြင်နဲ့တမချန်းစာမှာပါဝင်တဲ့အကြောင်းအရာတွေကိုပြောကြားခြင်းအပြင်မိမိရဲ့အိမ်ကိုစိမ်းလန်းဆိုပြေလာအောင်ပြုလုပ်ဖို့ရန်ကတော့မိဘတိုင်းရဲ့တာဝန်ဖြစ်ပါတယ်။ယနေ့ငါမှထားသောစကားကိုနှလုံးသွင်းရမည်။ထိုစကားကိုတင်ဤသားသမီးတို့အားစ조사၍တွင်တင်ရမည်။အိမ်၌ထိုင်လျက်နေသည်ဖြစ်စေ၊ခရီး၌သွားသည်ဖြစ်စေ၊အိမ်လျက်ထားလျက်ရှိသည်ဖြစ်စေ၊ထိုစကားကိုပြောရမည်။တရားဟောရာကျမ်းခန်းကြီး6ငယ်6မှ9နှစ်နီတောင်းလန်းတွင်နေအိမ်ကလေးတနေ့ကစာရေးသူတို့မိသားစုအိမ်မှာဆုံဆုံညီညီရှိနေတော့နန်းနဲ့စာထမင်းဝိုင်းပြင်ပြီးစားဖို့ထိုင်လိုက်တဲ့အခါမှာဇနီးတဲ့ကစားသားနဲ့အဝတ်လျှော်ချင်လို့ပြီးမှစားမယ်လို့ပြောတဲ့အခါမှာစာရေးသူရဲ့စိတ်ထဲဘလို့မှအလိုမကျနိုင်တော့ပါဘူးဒါရီနောက်မှလျှော်အခုလာစားလို့ပြောတော့မှအတူတူစားဖြစ်ခဲ့တဲ့ထမင်းဝိုင်းဟာဟင်းကောင်းတာမကောင်းတာအပထားပြီးတော့ထမင်းဝိုင်းဆိုလေမိသားစုစုံညီစွာပဲစားချင်မိပါတယ်ထမင်းထက်ခူးကြဟင်းချိုထားခတ်ကြဟင်းခွက်လက်ချင်းစုံလိုက်ကြနီးကဆုစည်းတဲ့အရာတာဟာဒိုးတူပေါင်ဖက်အရာတာဖြစ်ပြီးတော့မိသားစုထမင်းဝိုင်းမှသာရရှိနိုင်ပါတယ်အိမ်တွေကိုပျော်စရာကောင်းအောင်လုပ်တဲ့အထဲမှာမိသားစုထမင်းဝိုင်းကလည်းအဓိကကြပါတယ်အခုခေတ်မှာမျိုးပြအိမ်ယာတွေဖွံ့ဖြိုးလာတဲ့အတွက်ကြောင့်အချို့မိသားစုအတိုက်အဝိုင်းတွေထဲမှာအိမ်သူအိမ်သားတွေထမင်းအတူတူမစားဖြစ်ကြတော့ပါဘူးမိဆွေတယောက်ရဲ့အိမ်မှာဟင်းခွက်တွေများစွာကိုအုပ်ဆောင်ကြီးနဲ့အုပ်ထားပေမဲ့မိသားစုအတူတူထမင်းမစားဖြစ်ကြတော့ပါဘူးဆက်ယုံကိုသွားရတဲ့အဖေဆေးယုံတယုံမှာအလုပ်တင်သွားနေရတဲ့သမီးကြီးကွန်ပျူတာဆိုင်ဖွင့်ထားတဲ့ဒါဘာသာစကားတင်နန်းတက်နေတဲ့တမင်းငယ်မိသားစုတွေကထွက်သွားတဲ့ချိန်ပြန်လာချိန်မတူကြတော့ပါဘူးထမင်းကိုဘူးနဲ့ယူချင်တဲ့သူကယူခူးခတ်စားသွားသူကစားသွားအပြင်မှာဝယ်စားမှအဆင်ပြေသူကအပြင်မှာဝယ်စားတလတစ်ချိန်တောင်မိသားစုဆုံဆုံညီညီထမင်းအတူတူမစားဖြစ်တော့ပါဘူးသူတို့လိုမိသားစုမျိုးတွေမျိုးပြမှာအများကြီးရှိပါတယ်ငွေတို့မဟုတ်ပညာတို့မဟုတ်အောင်မြင်မှုတစ်ခုခုကိုလိုက်ရှာရင်းနဲ့လူတွေကမိသားစုထမင်းဝိုင်းမှာမဆုံးဖြစ်တော့ပါဘူးဒီလိုဖြစ်နေတဲ့အချိန်မှာတပတ်တစ်ခါဖြစ်ဖြစ်နှစ်ခါဖြစ်ဖြစ်မိသားစုတွေကထမင်းဝိုင်းမှာဆုံဖြစ်အောင်အစီအစဉ်ဆွဲထားတင်ပါတယ်ထမင်းဝိုင်းမှာရေမောကြစားတောက်ကြပြီးရင်ရင်ပတ်ခြင်းပုံမူနီးကတ်ကြပေါ်ပြီးမြတ်တာအချင်းသာဖွင့်ဖြိုးလာကြပြီးတော့ဆေးရပျော်ရွှင်မှုလုံခြုံမှုတွေကိုထမင်းဝိုင်းမှသာရရှိနိုင်ပါတယ်မိသားစုဆိုတဲ့အရာသာပြေဖို့အတွက်လက်ရည်တစ်ပြင်နဲ့ထမင်းဝိုင်းကလေးကိုတော့တတ်နိုင်သမျှစုံစည်းအောင်စူးစမ်းဖို့ကအိမ်သူအိမ်သားအလုံးရဲ့တာဝန်ဖြစ်ပါတယ်မိမိနေထိုင်တဲ့အိမ်ကိုစိမ်းလန်းဖို့ငြိမ်ချမ်းဖို့အတွက်သာဖြစ်ပါတယ်3တာဝန်ကိုစီနဲ့အိမ်ကလေးမိသားစုတစ်ခုမှာနေထိုင်တဲ့အိမ်သူအိမ်သားတွေဟာတာဝန်ကိုစီကျေပွန်စွာထမ်းဆောင်မှသာအိမ်ဆိုတာကပျော်ရွှင်ချမ်းမြေ့မှာဖြစ်ပါတယ်တာဝန်မကျေပွန်တဲ့မိဘတွေကြောင့်သားသမီးတွေမျက်နှာငယ်ရတာမျိုးသားသမီးတွေမတည်တတ်တာကြောင့်မိဘတွေမျက်နှာပြက်ရတာမျိုးမဖြစ်အောင်အသက်ရှင်ရပါမယ်မိဘတွေကအွယ်ရောက်လာတဲ့သားသမီးတွေကိုသူ့အွယ်နဲ့သူလိုက်ဖက်တဲ့တာဝန်ပေးမှုရှိရပါမယ်။တားငင်ငယ်တုန်းကအဖေက ကိုယ်တိုင်ရေချိုးပေးရမှအင်ကြီးဝတ်ပေးရမှဆိုတဲ့စန္ဒာရှိပေမဲ့လည်းအလေတန်းကြောင်းသားဖြစ်လာတဲ့အခါမှာတားကိုအဖေကလုံးမပေးချင်တော့ပါရေကိုကိုပါတာကိုချိုးအင်ကြီးကိုကိုပါတာကိုဝတ်စေပါတယ်ပြီးတော့တပိုင်တနိုင်အလုတ်ကလေးတွေမှာတားတို့သမီးတို့ပါဝင်လာဖို့ရန်အဖေအလိုရှိပါတယ်ကိုတတ်နိုင်တဲ့ဝန်ကိုကိုယ်တိုင်ထမ်းချင်တဲ့စိတ်ဓာတ်ဟာမိသားစုအတွင်းပြုစုပျိုးထောင်တဲ့စိတ်ဓာတ်ပဲဖြစ်ပါတယ်။လူဘဝမှာအတာစီရလိုတဲ့စိတ်ဟာမိသားစုနေစဉ်ကိုယ်တာဝန်ကိုချင်းပြွတ်စွာထမ်းဆောင်ရင်းဖြင့်တိုက်ဖြတ်ရမှာဖြစ်ပါတယ်။မြန်မာလူအဖွဲ့အစည်းရဲ့အချို့သောမိခင်တွေဟာသားသမီးတွေကိုဘာမှပေးမလုပ်ပဲအားလုံးတာဝန်ကိုသူတယောက်ထဲပဲလုပ်ပြီးသူ့မေတ္တာကြီးမားကြောင်းကိုပြသခဲ့ကြတယ်။ဒါကတော့စေတနာမှားတဲ့လုပ်ရဖြစ်ပါတယ်။သားသမီးတွေကိုသူ့အရွယ်နဲ့သူလိုက်ဖက်တဲ့တာဝန်တွေကိုပေးအပ်မှစိန်လန်းသောမိသားစုဖြစ်လာအောင်တာဝန်ကိုစီချေပြွန်စွာထမ်းဆောင်ဖို့ရန်လိုအပ်တယ်ဆိုတာကိုယုံကြည်မိပါတယ်။၄ဓမ္မသချင်းတွေနဲ့အင်္ဂလေးငါကလေးတကောင်တလီရဲ့သေးဆိုတံမကြားရတဲ့တော်လိုမျိုးပဲတချင်းတံမကြားရတဲ့အိမ်ကသွေးချောက်နိုင်လွန်းလာပါတယ်။လောကမှာတချင်းဆိုတံဟာစိန်လန်းနဲ့မိသားစုတိုင်းမှာရှိနေရမယ့်အရာတစ်ခုဖြစ်ပါတယ်။ဂီတဟာလူတွေရဲ့ဉာဏ်ပညာခြေကုံလက်ပန်းချမှုနဲ့စိတ်တချောက်တွဲမှုကိုကုစားနိုင်တဲ့ဆေးတစ်ခွက်ပဲဖြစ်ပါတယ်။ဆရာမြတ်တန်တင်ကဂီတတချင်းဆိုခြင်းဟာစိတ်ကိုစေကြောတန့်စင်ပေးတဲ့အလုံးဆိုပြီးတော့ဘာသာပြန်ဆိုခဲ့ပါတယ်။ယခုခေတ်စေသိပ်ပံပညာရှင်တွေရဲ့အဆိုကတော့မိခင်လောင်းတွေဟာကိုယ်ဝန်ဆောင်စဉ်အချိန်မှာညိတ်ညောင်းတဲ့တချင်းတန်ကိုနားထောင်တင်တယ်လို့ပြောထားပါတယ်။ဂီတနဲ့နေထိုင်တဲ့ကလေးဟာဉာဏ်ရည်ပုံမှုထက်တယ်လို့လက်ခံလာကြတယ်။စာရေးသူငယ်ငယ်တုန်းကလမ်းထဲမှာအိမ်တွေဟာညရောက်လာပြီဆိုရင်အိမ်တိုင်းနီးပါးညဝတ်ပြုတ်ကိုကွယ်ပြီးတော့တခြင်းတန်တွေကိုအစီအီကြားခဲ့ရပါတယ်။အဲ့ဒီချိန်တုန်းကတော့ရေဒီယိုပဲရှိနေတဲ့အချိန်ပါ။ယခုခေတ်မှာတော့ညဝတ်ပြုတ်ကိုကွယ်ရအချိန်ကို TV ဆက်လန်တွဲတွေကအစားထိုးလာပြီးညဝတ်ပြုတ်ကိုကွယ်တဲ့တခြင်းတန်တွေမှာမကြားရသလောက်ဖြစ်ခဲ့ရပါတယ်။ယောရှုရဲ့မိသားစုဆောင်ပုဒ်ကငါနဲ့ငါအိမ်သားဖြစ်ရင်ထာဝရဘုရားကိုတော်ဝုပြုကိုကွယ်မည်ယောရှုမဆာခန်းကြီး24အငယ်15ငါဘုရားသခင်နဲ့အိမ်ကလေးထာဝရဘုရားသည်အိမ်ကိုစောက်တော်မမူလင်စောက်တော်သူတို့သည်အချင်းချင်းလှုပ်ဆောင်ကြ၏129ခုမြောက်သောစာလံပိုင်းငယ်တင်မာနှင့်ဓမ္မပညာရှင်တဦးကချစ်ချင်းမေတ္တာကင်းမဲ့သွားလျှင်အိမ်တို့မဟုတ်မိသားစုဆိုတာကတော့ဖျားသခင်ရှေ့မှာမရှိတော့ပါဘူးအိမ်မှာနေထိုင်တဲ့သူတွေကတဦးနဲ့တဦးချစ်ချင်းမေတ္တာနဲ့ပတ်ရစ်ချီနှောင်ပြီးအသက်ရှင်ပါမှဖျားသခင်ရှေ့မှာအိမ်ဖြစ်ပြီးကောင်းကြီးမင်္ဂလာခံစားရမှာဖြစ်ပါတယ်အိမ်သားတွေကလူသားတွေဖြစ်တဲ့အတွက်တဦးနဲ့တဦးအပေါ်မှာအပြစ်တင်ညှို့ညင်တာရှိကြမှာဖြစ်ပေမဲ့နားလည်မှုအပြည့်နဲ့ခွင်းလွတ်ပြီးအသက်ရှင်ဖို့သာအရေးကြီးကြောင်းဖော်ပြလိုပါတယ်။တခါကအိမ်ထောင်ကြခါစဇနီးမောင်နှံနှစ်ဦးနေထိုင်တဲ့အိမ်မှာဇနီးတယ်ရဲ့အမေနေမကောင်းဖြစ်တဲ့အတွက်ကြောင့်ရွာပြန်ဖို့အကြောင်းဖန်လာတဲ့အခါမှာဇနီးတယ်ကခရီးမသွားခင်ခင်ပွန်းတဲ့အတွက်စားစရာတပတ်စာရေခဲတစ်တာအပြည့်ထဲထားပေးပြီးခရီးပြုတဲ့အခါမှာခင်ပွန်းတယ်ကဇနီးတယ်ပြင်ဆင်ထားပေးတဲ့စားစရာတွေကိုဖြစ်တယ်လို့ချက်ပြုတ်စားတောက်ပြီးတညမှာတော့သူကကော်ဖီတောက်ချင်တဲ့အတွက်နိုးစီကုံသွားလို့လမ်းထိပ်စတိုးဆိုင်မှာသွားဝယ်ဖို့ပြင်ဆင်တဲ့အခါမှာမီးပြတ်သွားတဲ့အတွက်ဖျောင်းတိုင်ငါးတိုင်ထွန်းပြီးထွက်သွားတယ်။ပြန်ရောက်တဲ့အခါအခန်းကအနှဲငယ်မောင်းနေပြီးတကားဖွင့်ကြည့်တဲ့အခါမှာဖျောင်းတိုင်လေးတိုင်ကမီးငိမ့်နေပြီးမီးမငိမ့်တဲ့ဖျောင်းတိုင်ကနေအလင်းရောင်ကတာတခန်းလုံးအတွက်အလင်းရောင်ပေးနေတာကိုတွေ့ရတယ်။ဖျောင်းတိုင်တွင်မှနာမည်ကိုစီနဲ့ပါငိမ့်သွားတဲ့ဖျောင်းတိုင်ကတစ်ချစ်ချင်းနေမြတ်တာ၃ကိုချင်းစာတရား၄မူတိတာတွေဖြစ်ပြီးတော့အရေးကြီးပြီးမငိမ့်တဲ့ဖျောင်းတိုင်ရဲ့နာမည်ကတော့နားလည်မှုပဲဖြစ်ပါတယ် စာရေးသူကဆိုလိုခြင်းတဲ့အကြောင်းအရာကနားလည်မှုဒီဟုတဲ့ဖျောင်းတိုင်ရှိမယ်ဆိုရင်ချစ်ချင်းမေတ္တာကိုချင်းစာတရားမုဒိတာဖြစ်ပေါ်လာနိုင်ပါတယ်နားလည်မှုဒီဟုတဲ့ဖျောင်းတိုင်ကိုဘဝမှာဘယ်တော့မှမငြိမ်းလိုက်ပါနဲ့မိသားစုအိမ်မှာနားလည်ပေးတဲ့မိဘမောင်နှမတွေရှိရင်ကျေးဇူးတော်ပါလုပ်ငန်းခွင်မှာနားလည်ပေးတဲ့လှုပ်ဖို့ဆောင်ဖက်အလုံးရှင်ရှိတာပျော်ရွှင်စရာပါနားလည်မှုရှိတဲ့ပတ်ဝန်းကျင်တာပျော်ရွှင်ဝမ်းမြောက်စရာပါဒါပေမဲ့ကိုယ်ကိုနားလည်ပေးတဲ့မိခင်ကိုစိတ်ပြတ်အောင်မနေဖို့ကသားသမီးတွေရဲ့တာဝန်ပါတဦးနဲ့တဦးနားလည်မှုအပြည့်နဲ့တည်ဆောက်ထားတဲ့အိမ်ဟာဘုရားသခင်ရဲ့ကောင်းခြင်းမင်္ဂလာကိုခံစားရမှာမူချဧကန်ဖြစ်ပါတယ်ဓမ္မပညာရှင်တဦးကအိမ်ဆိုဒီမှာဘလောက်ဖြစ်ဖြစ်မပြည့်နိုင်တဲ့နေရာပင်ဖြစ်ပါတယ်။သို့သောဘုရားသခင်ကိုဖြည့်လိုက်ပါကအိမ်မှာလိုအပ်မှုများရှိပေမဲ့အားလုံးအဆင်ပြေသွားမှာဖြစ်ပါတယ်။အိမ်ရဲ့အဓိကအရေးကြီးဆုံးအချက်ကတော့ဘုရားသခင်ပဲဖြစ်ပါတယ်။ဘုရားသခင်မပါတဲ့ငွေကြေးချမ်းသာကြွယ်ဝမှုဘုရားသခင်မပါတဲ့အောင်မြင်မှုတွေကလူဘဝရဲ့တန်ဖိုးတွေကိုပျက်စီးစေပါတယ်။ဘုရားသခင်သည်ချစ်ခြင်းမေတ္တာဖြစ်တော်မူ၏တိယောခန်းကြီးလေးအငယ်၈အိမ်ဆိုတာကတော့ပြည့်တနာအများဆုံးကိုနေစင်တဲ့အမြဖြည့်ရှင်းရင်ဆိုင်နေရတဲ့နေရာပဲဖြစ်ပါတယ်။ပြည့်တနာကိုဖြည့်ရှင်းပေးနိုင်တဲ့ဘုရားသခင်ကိုဦးထိတ်ထားပြီးအသက်ရှင်နိုင်မှသာ27ရာစုအိမ်ထောင်တွေဟာလောကဒဏ်ရဲ့စိတ်ဖိစီးမှုများစွာကိုကြံ့ကြံ့ခံနိုင်ပြီးဘုန်းတော်ထင်ရှားစွာနဲ့အသက်ရှင်နေနိုင်မှာဖြစ်ပါတယ်။အကျဉ်သူသည်ငါဟောပြောတော်ဤစကားကိုကြား၍နားထောင်၏ထိုသူသည်ကြောက်ပေါ်မှအိမ်ဆောက်သောပညာရှိနှင့်သူကြောင်းကိုငါပုံပြမည်မိုးရွာ၍ရေစီးတင်နှင့်လေလာ၍ထိုအိမ်ကိုတိုက်တည်ရှိသောကြောက်ပေါ်မှတည်သောကြောင့်မပြိုမလဲနေ၏ရှင်မတဲခန်းကြီးခုနှစ်အငယ်24 25စိမ့်ဆိုလန်းဆန်းတဲ့မိသားစုနဲ့ပျော်ရွှင်ဖွယ်ကောင်းတဲ့ခရိယန်အိမ်ထောင်ဖြစ်ဖို့ရန်ကတော့ချစ်ချင်းမေတ္တာနားလည်မှုပူးပေါင်းဆောင်ရွက်မှုတွေနဲ့တီးခတ်မှုတွေကသာလျှင်အိမ်ထောင်တိုင်းအတွက်အရေးကြီးဆုံးလိုအပ်သောအရာတွေပဲဖြစ်ပါတယ်။နာတော်သားဆင်နေကြတဲ့ဓမ္မပရိသတ်အားလုံးကလည်းစိမ့်လန်းဆိုပြေပြီးဘုန်းတော်ထင်ရှားတဲ့အိမ်ထောင်များကိုတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုရင်းညီကုံချိုးလိုက်ပါတယ်။ဇာနာကျသူတယောက်စီတိုင်းရဲ့အိမ်ထောင်မိသားစုအားလုံးပျော်ရွှင်ငြိမ်သက်ခြင်းရှိပါစေလို့ဆန္ဒပြုလိုက်ပါတယ်။အားလုံးပေါ်ဘုရားသခင်ကောင်းချီးပေးပါစေ။